အခုဆိုရင်ဒုတိယအကြိမ်မြောက်၂၁ရာစုပင်လုံညီငယ်ကြီးညီလာခံကြီးအောင်မြင်မြင်ပြီးဆုံးခဲ့ပါပြီ။မြန်မာနိုင်ငံအတွက်သမိုင်းဝင်ညီလာခံတစ်ခုလို့လည်းပြောနိုင်ပါတယ်။ညီလာခံနဲ့ပတ်သက်ပြီးပိတ်ပွင့်နေမိခုံးမှာနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့သဘောတူညီချက်တွေဟာအမျိုးသားညီညွတ်ရေးရေးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ထွန်းရေးလမ်းကြီးပေါ်လျှောက်လှမ်းလိုက်တဲ့အရေးကြီးတဲ့ခြေလှမ်းကြီးဖြစ်ပါတယ်ဆိုပြီးအောင်မြင်မှုရခဲ့တဲ့အကြောင်းပြောခဲ့ပါတယ်။ဒါပေမဲ့အစိုးရနဲ့တိုင်းပြည်တော်ဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်မထိုးရသေးတဲ့ KIO ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကွမ်မော်ကတော့သူ့ရဲ့ Facebook စာမျက်နှာမှာခုလိုဝေဖန်ရေးသားခဲ့ပါတယ်။တတိလိုခေါင်းစဉ်တက်ပြီးအောက်မှာသက်ဆိုင်ရာတိုင်းသားများကိုယ်တိုင်ရွေးချယ်စေလွတ်တဲ့တိုင်းသားများမပါဝင်ပဲပြည်တော်စုကြီးတစ်ခုလုံးရဲ့အရေးဆွေးနွေးပြီးအောင်မြင်တဲ့အရေးလို့ကြွေးကြော်နိုင်တာကတော့အောဘွေရာတတိပါပဲဗျာလို့ဆိုထားပါတယ်ဒုတိယကျင်27ရာစုပင်လုံညီနာခံကိုအောင်မြင်မှုပန်းနိုင်တစ်ခုဖြစ်သတ်မှတ်နိုင်မှာလားဆိုတာဥဒ္ဓပတ်ဆွေးနွေးကြည့်ကြရအောင်ပ
ါ27ရာစုပင်လုံငိမ့်ငိမ့်ညီလာခံဆိုတာအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့သဘောတူထားတဲ့ MCA စာချုပ်ပါအချက်တည်းအရာကျင်းပရတာပါတကယ်တော့ဒီညီလာခံကိုငင်းငယ်ညီလာခံလို့နာမည်တက်ထားတာနဲ့အညီနှစ်ပေါင်း90နီးပါးဖြစ်ပွားနေတဲ့ပြည်တွင်းစစ်နဲ့ပဋိပက္ခတွေခြုံငိမ့်ဖို့ရည်ရွယ်ကျင်းပတာဆိုရင်လည်းမမှားပါဘူး။ဒါကြောင့်ဒီညီလာခံကိုဘသူတွေတက်တည်ဖြစ်စေမတက်တည်ဖြစ်စေပဋိပက္ခနဲ့ဓာတ်ရိုက်တက်ဆိုင်နဲ့တက်မရောတိုင်းသားလက်နက်ကိုင်တွေနဲ့ရွေးကောက်ခံအစိုးရ၃ဦး၃ဖလှယ်စုံစုံညီညီတက်ကြဖို့တော့လိုပါတယ်။ဒါမှသာဒီညီလာခံကရလာတဲ့ရလက်တန်ဖိုးရှိမှာပါ။အခုညီလာခံကို NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားရှစ်ဖွဲ့စုံစုံညီညီတက်ပါတယ်။မွန်ပြည်တစ်ပါတီ၊ကီယင်နီပြည်တိုးတက်ရေးပါတီအပါအဝင်အဖွဲ့၅ဖွဲ့ပါတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကတော့ဒီညီလာခံကိုလာမတက်ပါဘူး။ဝင်ရောက်ဆွေးနွေးခွင့်မရှိတဲ့လေလာသူအဆင့်ပဲရမှာမို့လာမတက်တာလို့ဆိုကြပါတယ်။အလားတူဝါတက်ဖွဲ့ခေါင်းဆောင်နဲ့မဟာမိတ်ခုနှစ်ဖွဲ့ကလည်းဒီညီလာခံကိုလာမတက်ချင်ကြပါဘူး။အဲ့ဒီအုပ်စုထဲမှာလက်ရှိတက်မတော်နဲ့တိုက်နေတဲ့ KIA ကိုကန့်နဲ့တအောင်းပလောင်တက်ဖွဲ့တွေလည်းပါဝင်နေပါဗျ။ဒါပေမဲ့အဲ့ဒီအဖွဲ့တွေဟာတရုတ်နယ်စပ်မှာအခြေစိုက်တဲ့အဖွဲ့တွေဖြစ်တဲ့အားလျော်စွာတရုတ်အစိုးရရဲ့တိုက်တွန်းမှုအရာညီလာခံတက်ဖို့ဖြစ်လာပါဗျ။ဒီလိုနဲ့ဝါတက်ဖွဲ့ခေါင်းဆောင်နဲ့တိုင်းနာလက်နက်ကိုင်ခုနှစ်ဖွဲ့27ရာစုပင်လုံညီလာခံကိုရောက်လာခဲ့ရပါဗျ။အခုလိုတရုတ်အစိုးရရဲ့တိုက်တွန်းမှုကြောင့်ညီလာခံကိုရောက်လာရတယ်ဆိုတော့ကိုလေအဲ့ဒီအဖွဲ့တွေကတိုးဝက်မထားပါဘူးမီဒီယာတွေကိုပြောင်ပြောင်တင်းတင်းပဲပြောပြခဲ့ကြသလိုဖွင့်ပွဲလောက်ပဲတက်ပြီးနောက်ရက်တွေမှာကျင်းပတဲ့ဆွေးနွေးပွဲတွေမှာတက်ရောက်ခြင်းမရှိပဲညီလာခံမပြီးဆုံးခင်တရုတ်အစိုးရကစီစဉ်ပေးတဲ့အထူးလေယာဉ်နဲ့ယူနန်ပြည်နယ်ခုံးမိန်မြို့ကိုပြန်လည်ထွက်ခွာသွားခဲ့ကြပါတယ်ပြောရရင်တော့အခုညီလာခံဟာလက်နက်ကင်တိုင်းရင်းသားအစုအဖွဲ့တချို့လောက်ပဲတက်ပြီးအများစုကတော့ညီလာခံပြင်ပမှာရှိနေစေဖြစ်တယ်ဆိုတဲ့သဘောပါအလုံးပါဝင်တဲ့ဆိုတဲ့အချက်ကိုအခြေခံပြီးစဉ်းစားရင်တော့ကျင်းပပြီးသွားတဲ့ငင်းငယ်ရင်ညီလာခံရဲ့တရားဝင်ဖြစ်မှုဟာတိတ်ပြီးအားရကျေနပ်စရာမကောင်းပါဘူ
းဘယ်လိုပဲဖြစ်ဖြစ်တမတော်လက်နက်ကိုင်တိုင်းသားအဖွဲ့တချို့နဲ့ရွေးကောက်ခံအစိုးရပါဝင်တဲ့ဒီညီလာခံကနေနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖွဲ့စည်းရမှာအခြေခံရမယ့်မူဝါဒ38ချက်ချမှတ်နိုင်တာကတော့တကယ်အောင်မြင်မှုလို့သတ်မှတ်နိုင်ပါတယ်အကြောင်းကတော့လွတ်လပ်ရေးရပြီးမြန်မာသမိုင်းမှာအစိုးရဒါမှမဟုတ်တပ်မတော်နဲ့သဘုံဖွဲ့တွေငင်းငယ်ရေးအတွက်ဆွေးနွေးမှုအချင်းချင်းရှိခဲ့ပေမဲ့အခုလိုအားလုံးသဘောတူညီတဲ့ဘုံသဘောတူညီချက်မျိုးမရခဲ့ကြဘူးလို့ပါပဲ။ဒါပေမဲ့လည်းဒီလိုသဘောတူညီချက်ရခဲ့တဲ့ဆိုတာတော့ညီလာခံအတွင်းမှာပြဿနာရှိခဲ့တာကလည်းအမှန်ပါပဲ။ညီလာခံကျင်းပပြီးသွားလို့ဇွန်လ၁ရက်နေ့မှာပြုလုပ်တဲ့ရှိုင်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဒင်းစာရှင်းလင်းပွဲမှာညီလာခံကာလအတွင်းသဘောတူခဲ့ကြတယ်ဆိုတဲ့အချက်38ချက်နဲ့ပတ်သက်လို့နိုင်ငံရေးပါတီအစုအဖွဲ့အနေနဲ့အားလုံးသဘောတူပါတယ်လို့မှတ်ချက်ပေးခဲ့တာမျိုးမရှိခဲ့ကြအောင်ရှင်းလင်းပြောဆိုခဲ့ပါတယ်
။အလားတူရခိုင်လူမျိုးရေးပါတီ ALP နဲ့ရှမ်းပြည်တောင်ပိုင်းတက်မတော် RCSS SSA ကိုယ်စားလှယ်တွေကလည်းဒီသဘောတူညီချက်တွေကိုလက်မှတ်မရေးထိုးဖို့ဆုံးဖြတ်ခဲ့ကြတယ်လို့သိရပါတယ်။ပြောရရင်နောင်တည်ဆောက်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအခြေခံရမယ့်မူဝါဒပိုင်းဆိုင်ရာအချက်38ချက်ကိုဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့ကြေညာနိုင်တဲ့အတိုင်းပြဿနာတွေအများကြီးကျိန်ရစ်တဲ့သဘောပါနောက်ထပ်အရေးကြီးတာတစ်ချက်ကညီလာခံမှာချမှတ်နိုင်ခဲ့တယ်ဆိုတဲ့အခြေခံမူ38ချက်ဟာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာဘယ်လောက်ရေးပါသလဲဆိုတဲ့ကိစ္စပါပုံမှန်လေးလေးပြောရရင် လက်ရှိချမှတ်လိုက်နိုင်တယ်ဆိုတဲ့အခြေခံမူ38ချက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့ကွဲလွဲပြီးတကယ့်ကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်အရေးကြီးတယ်ဆိုတဲ့အချက်မျိုးပါဝင်တာမျိုးတော့မတွေ့မြင်ကြရပါဘူး။ဒါအပြင်တက်မတော်ဘက်ကလိုလားတဲ့နိုင်ငံတော်ဤငယ်မြေအပိုင်းချဟူသည်များသည်နိုင်ငံတော်မှမြည်သည့်အခါမှခွဲမထွက်ရဆိုတဲ့အချက်သဘောတူညီမှုမရခဲ့သလိုအဲ့ဒီအချက်နဲ့ချိတ်ဆက်ထားတဲ့ပြည်နယ်တွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုင်ရာအချက်တွေကိုဆိုရင်ဆွေးနွေးခွင့်တောင်မရခဲ့ကြပါဘူးအလားတူတက်မတော်တစ်ခုတည်းထားရှိရေးမူဝါဒကိုဆွေးနွေးကြတဲ့အခါမှာလဲအစိုးရဘက်ကအဆိုပြုတဲ့ဒီမိုကရေစီနည်းအရရွေးကောက်တင်မြှောက်သည့်အစိုးရလက်အောက်ရှိတက်မတော်ဆိုတာမျိုးတိုင်းရင်းသားတွေဘက်ကအဆိုပြုတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံသည့်တက်မတော်ဆိုတာမျိုးကိုတက်မတော်အစုဖွဲ့ဘက်ကလက်မခံတဲ့အတွက်နောက်ထပ်ဆွေးနွေးလို့မရတဲ့အခြေအနေမျိုးလဲညီလာခံကာလအတွင်းဖြစ်ပျက်ခဲ့ပါတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဒုတိယအကြိမ်မြောက်27ရာစုပင်လုံးညီလာခံဟာတမိုင်းဝင်အောင်မြင်မှုလို့ပြောဆိုနိုင်ပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပန်းတိုင်ခီးကိုရောက်ဖို့ကတော့အများကြီးကွာဝေးနေသေးတဲ့ဆိုတာကိုသုံးသပ်လို့ရနိုင်ပါတယ်။နောက်ထပ်ရက်တွေလတွေနှစ်တွေအများကြီးကြိုးစားလုပ်ကြရမယ့်ရည်ရှိဖြစ်စဉ်တစ်ခုပါ။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းတွေတစ်ခုတည်းကိုပဲအာရုံစူးစမ်းမနေပဲတိုင်းပြည်ရဲ့တကယ်အရေးကြီးပြဿနာလည်းဖြစ်ငြိမ်းချမ်းရေးကိစ္စအပါအဝင်ပြဿနာအားလုံးကိုဖြေရှင်းရမှာတော့ချက်လည်းဖြစ်နေတဲ့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ရေးပြဿနာကိုအထူးဦးစားပေးအာရုံစိုက်ဖြေရှင်းသင့်ပြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်